ရခိုင်ပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်တိုက်ပြင်းထန်နေတာကြောင့်ရန်ကုန်စစ်တွေအဝေးပြေးကာလမှာရင်သွားလာတွေရပ်ဆိုင်နေပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာလည်းတိုက်ပွဲတွေဇက်တိုက်ဖြစ်နေတာသတင်းတစ်ပတ်ကျော်လာနေပါပြီ။အခုလိုနေ့စဉ်ဖြစ်နေတဲ့တိုက်ပွဲအခြေအနေတွေကိုစူးစီးပြီး VOA သတင်းတောက်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့မနေ့7နိုင်ခွဲကျော်ကစပြီးတော့မင်းပြားမြို့နယ်ရာမောင်တရာဆက်စိတ်နီးမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲတနေကုန်ဖြစ်ပွားခဲ့လို့ရန်ကုန်စစ်တွေကမ်းလမ်းပေါ်မှာကားသွားလာရပ်ဆိုင်နေတယ်လို့မင်းပြမြုတ်ခံကုမောင်မောင်ဦးကပြောပါတယ
်။မနေ့ဆွနိုင်ကွေးလာကပဲစပြတာအခုချိန်လေးပဲ။ဒီမှာဇဲဆိုင်ပဲအဲ့မှာဖြစ်တယ်လို့အဲ့ဇင်းနားမှာပဲဖြစ်တာရတယ်။တိုင်းမကွာလည်းလက်နက်ကြီးတွေနဲ့ဖြစ်နေတာတော့ကြားနေရတယ်။ကားတွေတော့မှကြက်နေရတယ်မသွားဘူး။ကြီးကြီးတွေလည်းမသွားပဲဒီမှာရက်နေရတော့သမင်းစားရတာပါနဲ့ဆိုဒီမှာသမင်းဆိုင်တွေမရှိဘူးလေ။ဆက်သူဒုက္ခရောက်နေကြ။
ရခိုင်ပြည်နယ်မင်းပြမြို့နယ်နဲ့ကြောက်တော်မြို့နယ်တွင်မကပဲချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာလည်းတိုက်ပွဲတွေဒီကနေ့အထိဆက်လက်ဖြစ်ပွားနေသေးပဲလို့ရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်မင်းပြမြို့နယ်ဒီရမောင်တရားနယ်မှာဒီနေ့အုပ်ဝေးတွေဆက်ပြီးဖြစ်နေတာရှိတယ်ဒီတိုက်ပွဲအသေးစိတ်ကြတဲ့တလက်ရှိရောတားလာတာမရှိသေးဘူးဒီပလောဝမြို့နယ်မင်းဆောင်ကရာအမိကဒီမှာစစ်တပ်ရဲ့ဒီဝါကုန်းပေါ်မှာဒီမင်းနယ်ကြီးစခန်းမှာအခြေအနေများမျိုးအဖြစ်ဒီတိုက်ပွဲတွေနှစ်ဖက်အပြားမှာခိုးဆေးတွေနဲ့ဆက်ပြီးတော့ပြင်ထန်နေတယ်။ရန်သူဘက်ကတော့ဒီကြဲတိုက်လေရင်တွေရာရင်တွေပေါ်ကနေပြီးတော့ဆက်ကမတွေရောတိုက်တွေနဲ့ပြစ်တာပြင်ဒီမိလမုံးတွေတော့ပါလာပြီးတော့ကြေးချတိုက်ခိုက်တာတွေလုပ်ခုလုံးလုံးစီတော့အဲ့ဒီဂျီဝါကုန်းမှာဆက်ပြီးတိုက်ပွဲပြင်ထန်နေတာပေါ့နော်။နောက်တနေရာကတော့ဒီမြန်မာတပ်မတော်ရဲ့ဒီစစ်ကူလာတဲ့ဆရာ၄00လောက်ရှိတဲ့စစ်ကြောင်းနဲ့ဒီကျွန်တော်တို့ရခိုင်တပ်တော်တပ်ဖွဲ့တွေတောက်တုံမြို့နယ်တင်းမရွာနဲ့ဒီဝမ်ကျရွာကြားကတောင်းတာပေါ့။ဘယ်ဘွာလဲအဲ့မြန်မာပြည်သားပြည်တော်ဒီနေ့ဆိုတော့ချေမောင်မျိုးရှိအဲ့ဒီမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေ
မနေ့ကကြောက်တော်မြို့နယ်တင်းမရွာနေမှာဖြစ်တဲ့တိုက်ပွဲမှာလက်နက်ကြီးကြီးကြားရပွားကွဲမှုကြောင့်ရွာသူမျိုးသမီးတို့တန်ရာရရှိခဲ့တယ်လို့ရွာသားဦးဆံမောင်ကပြောပါတယ
်လက်နက်ကြီးကြီးကြားလို့လူနာတယောက်ဒီခဏမတန်ရာရတော့ရာသားတို့ရဲ့ရင်းနေတမကြီးညာခင်းရင်းလက်နက်ကြီးများလူရှိရင်တင်းမရွာသားတွေကဘလို့ပြရမလဲကျောင်းနေကြီးတဲ့နေရာလားပေါ့
မနေ့ကလည်းဗုဒ္ဓတော်မြို့နယ်နဲ့တောင်ကုန်းမြို့နယ်ဘက်မှာနှစ်ဖက်သက်တွေတိုက်ပွဲဖြစ်ပွားခဲ့တယ်လို့အေအေပြောခွေရခိုင်ဒုက္ခကပြောပါတယ
်။ဖေဖော်ဝါရီလ7ရက်နေ့မှာဗုဒ္ဓတော်မြို့နယ်ဒီကမ်းမန်ချောင်းရွာရဲ့အရှင်းရောက်ပဲပေါ့နော်။မနေ့9နာရီကစပြီးတော့မှဒီနှစ်ဖက်တိုက်ပွဲဖြစ်တာရှိတယ်။ဒီရန်သူကတော့ဒီလိုဒီစီးကြပ်ဖို့ကတော့များတယ်ကြာ။မြင်းမြင်ကတော့ဒီဆေးကုန်ထဲရှိတာပေါ့နော်။နောက်ပြီးတော့ဒီမင်းရပေါ့နော်။တောင်ကုန်းမြို့နယ်လေဖားရွာနဲ့ဒီရုံးရွာကြပေါ့နော်။အဲ့ဒီတောင်ကုန်းအန်ဒီကလာမထက်မှာမဆူတရဲ့ရှင်းရင်ဒီကြီးကိုကျွန်တော်တို့ကချက်ပေါက်တိုက်ဆိုင်ရှိရရှိအဲ့ဒီမှာဒီတိုက်တာရတဲ့ဒီရင်လည်းရှိတယ်ဗျ
ဘုဒ္ဓတော်မြို့နယ်တိုက်ပွဲမှာတပ်မတော်ဘက်ကချက်ဆုံမှုများတယ်လို့အေအေဘက်ကပြောပေမဲ့တိချအတိမပြုတ်နိုင်ခဲ့ပါဘူးချင်းမြင့်နယ်ပလက်ဝနဲ့ရခိုင်ပြည်နယ်တွင်တိုက်ပွဲဖြစ်ပွားမှုအခြေအနေနဲ့ပတ်သက်လို့အနောက်ပိုင်းတိုင်းစစ်တပ်နာချုပ်ပြောရေးဆိုခွင့်ရှိသူကိုအချိန်ချိန်ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးတမတော်သတင်းမှပြန်ကြားရေးပြောရေးဆိုခွင့်ရှိသူဘုံမှုရုပ်စော်မင်းတို့ကတော့ခရီးလွန်နေတာကြောင့်တိုက်ပွဲဖြစ်စဉ်တွေကိုမသိရှိဘူးလို့ဆိုပါတယ်။ဒီဖေဖော်ဝါရီလမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားမှုပြင်းထန်နေပြီးဒီစစ်ရေးသိမ်းမှမှုအတွင်းရွာသား50ခန့်ထိခိုက်ဒဏ်ရာရရှိခဲ့တာကြောင့်ထိခိုက်မှုတွေမြင့်တက်လာနေပါတယ်ခင်ဗျာ။